โอเคโอเคมองสิครับเนี่ยกูตลอดมาบ่ NDF ปาร์ตี้อนิเนี่ยบ่เลยดิเมโก้นี่เมย์สุบิ้วอซีซั่นนี้ชื่อเลยโจ้าตีอ่ะบ่เลยครับเนี่ยบลูเมโก้မျိုးดิเต็มหมดชื่อบ่เลยครับเน
ี่ยเอ้ยจินตาดิเนี่ยเราดิบ่บ่ชินชะนี่แหละชินตาดิอารมณ์โหชินชะล่ะกูอเมยทุบเปลี่ยนพี่แล้วตบไปโหถ้าเราณอู้ซ้องเต็มเนี่ยว่าเราสู้ว่าเมโก้นี่ก็တော့เลียกันเนี่ยปัดเสร็จแล้วเราကိုယ်တော်မှာကျွန်တော်တို့ဒီကုံရီရဇေယျမြေကြီးကိုသိနေတာရှိပါတယ်အဲ့ဒါတွေကိုကျွန်တော်64ခုနဲ့ဇေယျမြေတောင်းဆိုရမှာကာဝေးဥရိယဒါလိုနေမှာတော့နေပြီးဘယ်လိုကာဝေးမှုပြေးမလဲဆိုတဲ့မေးခွန်းရယ်အစကျိုးစိတ်တွေကျွန်တော်တို့မဖြစ်မိတဲ့ဟာတွေကိုဖြစ်မိအောင်ဘယ်လိုပန်းတိပြေးဆောင်တောင်းမလဲဆိုတဲ့မေးခွန်းထုတ်ပါပါတယ်အလူရမေးခွန်းကတော့ကျွန်တော်တို့ဒီသာပြပိလို့လောက်ခံပါဗျာအဲဒီလောက်ခရင်ကျွန်တော်ချစ်တဲ့အကြောင်းအဲသူစာအုပ်စာပြေးတွေကိုလူလာပြပြီးတော့ပြီးသွားဖို့ရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီလက်ရှိကျောင်းကြီးကြီးကလေးမှာလည်းပဲဘယ်လိုဆောင်ရွက်ပေးမလဲဆိုတာလည်းကျွန်တော်ပါပါတယ်။ဒါရီတော့မေးခွန်းနေပေါ့ဗျာ။နောက်ပြီးတော့ဒီကျန်းမာရေးကိစ္စမှာမဆက်နိုင်တဲ့ပုံစံတွေပေါ့ဗျာ။အဲဒီပုံစံတွေကိုကျန်းမာရေးရှိပြီးတော့မတက်နိုင်တဲ့ဆင်းရဲသောသူတွေကိုအဲဒီလိုပြရတဲ့ကျန်းမာရေးအခြေအနေတခုအရှိကိုလည်းကျွန်တော်အဲဒီမျိုးရှိပါတယ်။အဲ့တော့ကျွန်တော်ဖတ်ပြီးတော့ဗျာ
။ခုမေးမဲ့မေးခွန်းတွေနဲ့ပတ်သက်လို့ပေါ့လေ။ဒီမေးခွန်းတွေကိုအဆုံးဖြတ်ပေးမှာဒီလွတ်တော်မှာဘယ်လိုအဆုံးဖြတ်ပေးမှာလဲ။ဒီမေးခွန်းတွေကိုတာဝန်ခံပြီးဖြေကြားမှာဘယ်လိုတွေကဖြေကြားမှာလဲခင်ဗျ။ဟု
တ်ကဲ့မေးခွန်းတွေမှာကျွန်တော်တို့ကဒီသက်ဆိုင်ရာဝန်ကြီးဌာနကနေပြီးတော့ဝန်ကြီးကနေပြီးတော့ဖြေကြားစီရင်တယ်ဆိုလို့ရှိရင်မေးခွန်းတွေရဲ့ကျွန်တော်ထိတ်မှာဖြေဝဲအမှတ်သားပြပြီးတော့ပြီးလိုက်ရပါလေဗျ။အဲ့ဒါဆိုရင်ဝန်ကြီးကိုယ်တိုင်ဖြေမှာပါ။ဒါတွေကအဲချွတ်လဲဟိုဝန်ကြီးကိုယ်တိုင်ဖြေရှင်းမဲ့ခါလေးပါပါတယ်။အဲ့ပြီးတော့ကျွန်တော်တို့အစိုးရကြတော့ဥရီမူကျန်းကြတော့ဒါကတော့ကျွန်တော်တို့နောက်မှာစုတင်ပြီးလို့ရှိရင်ဆိုတော့လက်ခံပြီဆိုလို့ရှိရင်တက်ဆိုင်ရာကော်မတီဖွဲ့ပြီးအဲ့ဒါတွေကိုကျွန်တော်တို့ဥရီကိုပြည့်စုံဖို့အတွက်ပြင်ဆင်ဖို့အစီအစဉ်တွေရှိပါတ
ယ်။ကျားတို့တင်မဲ့မေးခွန်းတွေကိုကြည့်တဲ့အခါမှာမေးခွန်းတွေကဝင်ကြီးတွေကတာဝန်ခံပြီးဖြေမဲ့မေးခွန်းမျိုးတွေပေါ့လေ။ဥပမာဆိုလို့ရှိရင်ဒီစာပေလွတ်လပ်မှုနဲ့ပတ်သက်တဲ့မေးခွန်းမျိုးတို့တော့နောက်တစ်ခုကနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်တဲ့မေးခွန်းမျိုးဘာမျိုးကြတော့သူကဒီပေါ့ဒီဝင်ကြီးအဆင့်တွေနဲ့ဖြေနိုင်မှာလားဒါမှမဟုတ်ဒီပေါ်နိုင်ငံတော်သမ္မတကနေပြီးတော့လွန်ကျင်းချမ်းသာခွင့်ပေးရမှာလားဒါကဘလူးကနေပြီးတော့တာဝန်ခံပြီးတော့ဖြေမယ်လို့ထင်ပါလေခင်ဗျဟု
တ်ကဲ့ကျွန်တော်မြန်မာနိုင်ငံအစင်လာရောက်ရောနိုင်ငံတကာအစင်လာရောက်ရောအစိုးရအဖွဲ့ပြည့်ကိုစစ်တော်အဖွဲ့တွေတခုချက်လို့ရှိရင်ညသောအပြင်လွန်ကျင်းချမ်းသာခွင့်ပေးကြပါလေလွန်ကျင်းချမ်းသာခွင့်ဟာဥပဒေမဟုတ်ပါဘူးဒါကကျွန်တော်အမိန့်ပါအဲစစ်တော်မှာကျွန်တော်ပြင်ပြလိုက်လို့စစ်တော်ကသဘောတူပြီဆိုလို့ရှိရင်ဒါကိုဆောင်ရွက်ရမယ့်ပုဂ္ဂိုလ်ကတော့သမ္မတကဆောင်ရွက်ရမှာပါသမ္မတကနေပြီးတော့လွန်ကျင်းချမ်းသာခွင့်ဥပဒေကိုထုတ်ပြန်ရပါလိမ့်မယ်ကျွန်တော်တို့ဒီမှာလည်းပဲဟိုဆရာတို့တွေမှာဆိုရင်လည်းပဲဝင်းချက်ပါမယ်ဥရီကိုသူပြောင်းမယ်ရှိရယ်သူပြောင်းတဲ့အခါမှာဒီအစိုးရလုံခြုံရေးနဲ့ကာကွယ်ရေးကော်မတီကနေပြီးတော့ဒါထောက်ခံတင်ပြမှုကိုယူပြီးတော့သမရကထုတ်ပြန်ပေးလို့ရပါတယ်အဲသမရလည်းခန့်အပ်ပြီးပြီဆိုတော့သမရကဒီကိစ္စကိုဆီချဖို့အကြောင်းရှိပါလိမ့်မယ
်ဆိုတော့ဒီနေရာမှာပေါ့လေကိုကအခုကခုနပြောတဲ့မဲခွဲတဲ့အပိုင်းမျိုးဟာမျိုးဖြစ်လာတယ်ဆိုလို့ရှိရင်အများစုပေါ့လေကိုကစံခိုင်ဖွံ့ဖြိုးရေးပါတီကဒီအမတ်အများစုရှိနေတဲ့အတွက်ကြောင့်အောင်နိုင်မလားမအောင်နိုင်ဘူးလားဆိုတော့ဘယ်လိုများသုံးသပ်မိပါလဲခင်ဗ
ျစံခိုင်ဖွံ့ဖြိုးရေးပါတီထဲမှာလည်းတာမန်ရသားလည်းပါပါတယ်အစ်စ်ဖို့လည်းပါပါတယ်အချင်းသားတွေလျှောက်ဖို့ကိုအင်းတကယ်ငယ်ရဲ့အခါကုမင်းလာစစ်တီရှိနေတဲ့အခါသမီးရောက်လို့မှတ်ယူပြီးတော့ကဒါကျွန်တော်တို့ဒီလူကြီးချမ်းသာခွင့်အကျက်ကိုထုတ်ပြမယ်ဆိုရင်လူနာချမ်းသာအားလုံးနဲ့ဝန်တာကြမယ်ဟာမျိုးကိုတကယ်ကိုယ်ယူအမအများစုကပိတ်ပြင်မယ်ဆိုရှင်တို့တော့မှားတာပဲရှိတော့မလဲဗျ
ဆိုတော့ဒီမဲ့အစူရီမှာပေါင်မြင်မှုအလားအလာတော်တော်လေးကောင်းတယ်လို့ဆရာတို့ဟိုခံမှန်းထားတာပေါ့လေ
ကျွန်တော်တို့ကတော့စစ်တိုက်တဲ့အခါမှာရှုံးမယ်နိုင်မယ်ဆိုတာကတော့အချင်းနေဖို့မူတည်တာပေါ့ဗျာအစိုးရတခုဥပဒေကြမ်းတခုဒီနေ့အခါမှာလည်းပဲရအောင်ရမယ်မရတော့မရဘူးဆိုပြီးတော့ဒီလိုဝန်တာရင်ဝင်နေရင်အကျိုးအမြတ်နဲ့ကျွန်တော်တို့မထွက်ပါဘူးဆောင်ရရမယ်ကိစ္စကိုကျွန်တော်ပြည်သူ့အတွက်တစိမ့်မှမှဆောင်ရွက်တဲ့အလုပ်ကလုပ်ပါတယ်ကြခြင်းမရခြင်းကကျွန်တော်တို့ငွေနဲ့တွေပို့လာမယ်အနေထားပေါ်မှာပဲမူတည်ပါတယ်
ဟုတ်ကဲ့အခုလို့ရှင်းပြရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ